2015ခုနှစ်မတိုင်ခင်တခုတည်းသောလူအဖွဲ့အစည်းကြီးဖြစ်အောင်လုပ်ဖို့ကြိုးစားနေတဲ့အာဆီယံဖွဲ့ကြီးအနေနဲ့အခက်အခဲတွေရင်ဆိုင်ရလိမ့်မယ်လို့အာဆီယံဒေသအကြောင်းကိုလေ့လာနေတဲ့ပညာရှင်တွေကပြောလိုက်ပါတယ်။အဖွဲ့ဝင်10နိုင်ငံပါဝင်တဲ့အာဆီယံအနေနဲ့တခုတည်းသောလူအဖွဲ့အစည်းဖြစ်အောင်ပေါင်းစည်းဖို့ဘလောက်အဆင်သင့်ဖြစ်နေပြီလဲဆိုတာကိုဝါရှင်တန် DC မြို့တော်မှာပညာရှင်တွေဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီလိုပေါင်းစည်းတဲ့အတွက်အဖွဲ့တွင်ဆင်းရဲတဲ့နိုင်ငံတွေကအကျိုးအမြတ်ရနိုင်တယ်လို့ဆွေးနွေးခဲ့ကြတဲ့အကြောင်းအပြည့်အစုံကိုတော့မဆုမြတ်မွန်ကတင်ပြပေးမှာပါရှင်။
ဖွဲ့စည်းထားတာနှစ်ပေါင်း45နှစ်ကျော်သွားပြီဖြစ်တဲ့အာဆီယံအသင်းကြီးရဲ့အောင်မြင်မှုတွေနဲ့2015ခုနှစ်မတိုင်ခင်မှာတခုတည်းသောလူအဖွဲ့အစည်းကြီးဖြစ်အောင်ပေါင်းစည်းနိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ပညာရှင်တွေကဝါရှင်တန် DC မြို့တော်မှာကြာသပတေးနေ့တုန်းကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ American တက္ကသိုလ်ရဲ့နိုင်ငံတကာဆိုင်ရာဌာနကအာဆီယံလေ့လာရေးဌာနခွဲရဲ့ညွှန်ကြားမှုပါမောက်ခအမီဒက်ဖ်အာချာရာကအဖွဲ့ဝင်10နိုင်ငံရှိတဲ့အာဆီယံအနေနဲ့ပေါင်းစည်းမှုကိုအောင်မြင်အောင်လုပ်နိုင်မှာဖြစ်တယ်လို့သူရဲ့အမြင်ကိုအခုလိုဆွေးနွေးပါတယ
်။ ASEAN has been so good for Southeast Asia. Without ASEAN there would be no concept of Southeast Asia.
ရှင်းတော်အရာဒေတာအတွက် ASEAN အသင်းကြီးကအင်မတန်ကောင်းခဲ့တာပါ။ ASEAN သာမရှိရင်ရှင်းတော်အရာနဲ့ပတ်သက်တဲ့အတွေးအခေါ်ဆိုတာလည်းရှိမှာမဟုတ်ပါဘူး။ဒီတော့ ASEAN အသင်းကြီးဟာဆက်ပြီးရှင်းသန်းနေမှာပါ။ပေါင်းစည်းရေးအတွက်ကိုလည်းသူတို့အောင်မြင်အောင်ဆောင်ရွက်နိုင်ပါလိမ့်မယ်။အာဆီယံလက်ကျဥက္ကဋ္ဌဖြစ်ခဲ့တဲ့အင်ဒိုနီးရှားရဲ့တန်တပန်ရေးအရဆောင်ရွက်မှုတွေလက်ရှိဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံမှာလုပ်နေတဲ့စီဝေးပွဲတွေကိုကြည်ချင်းအားဖြင့်အာဆီယံအနေနဲ့ပေါင်းစည်းရေးအတွက်ဆက်ပြီးစီစီလုံးလုံးနဲ့လုပ်နိုင်မယ်လို့ပြောလို့ရပါတယ
်။ Saturn Hall တက္ကသိုလ်တန်တပန်ရေးအရနဲ့နိုင်ငံတကာဆက်ဆံရေးဌာနကပါမောက်ခ Catherine Delbino ကတော့အဖွဲ့ဝင်တွေအနေနဲ့အခက်အခဲတွေကြုံတွေ့ရနိုင်တာကိုသူကအခုလိုပြောပါတယ်။
It depends on the issues that are important. But I think that longevity will be on their ability to adapt.
အရေးကြီးတဲ့မူဝါဒတွေပုံမှာမူတည်ပါတယ်။ဘလောက်ရေရှည်ခံတယ်လဲဆိုတာကပေါင်းစည်းမှုကိုဘလောက်လက်ခံတုံ့ပြန်နိုင်လဲဆိုတဲ့ပုံမှာမူတည်ပါလိမ့်မယ်။ဒါကြောင့်စောင့်ကြည့်ရအောင်ပါပါ2015ကိုမရောက်ခင်မှာဒီအာဆီယံအနေနဲ့ရေးပါတဲ့မှတ်တိုင်တွေကိုဖျက်ဆီးမှုအခြေအနေတွေရှိပါသေးတယ်။လူဖွဲ့စည်းကြီးတစ်ခုတည်းဖြစ်အောင်လို့ပေါင်းစည်းရဆိုတာမလွယ်ကူတဲ့အတွက်ဒီအခက်ခဲတွေနဲ့တော့ရင်ဆိုင်ရပါလိမ့်မယ
်။စီးပွားရေးအရာမတူညီတဲ့နိုင်ငံတွေကြားမှာအကျိုးအမြတ်ရတာချင်းလဲတူညီမှာမဟုတ်ဘူးဆိုတာကိုလည်းသူကထောက်ပြပါရယ်
။ It's not just economic, it has social and cultural benefits as well. I don't think ASEAN is going to agree to do that soon because there's so much disparity.
စီးပွားရေးအရာတစ်ခုတည်းမဟုတ်ပါဘူး။ရင်ကျင်းမှုအရလူမှုရေးအရအကျိုးမြတ်တွေလည်းရှိပါတယ်အကျိုးမြတ်ရရှိတဲ့ပုံမှာတော့ခဏလေးနဲ့သဘောတူညီမှုရကြမယ်လို့မထင်ပါဘူးဘာကြောင့်လဲဆိုတော့ဒီအာဆီယံနိုင်ငံတွေကြားမှာကွာဟမှုတွေကအများကြီးပါစီးပွားရေးအရပြောမယ်ဆိုရင်တော့စင်ကာပူကတစ်ဖက်ဆုံးမှရောက်နေပြီးတော့လောကမ်ဘောဒီးယားနဲ့မြန်မာနိုင်ငံတွေကနောက်အဆုံးတစ်ဖက်မှရှိနေတာပါအ
ာဆီယံနိုင်ငံတွေကြားတသားတဲ့ပေါင်းစည်းမှုမှာအကျိုးအမြတ်ကိုဆင်းရဲတဲ့နိုင်ငံတွေကချမ်းသာတဲ့နိုင်ငံတွေထက်ပိုပြီးတော့ခံစားကြရလိမ့်မယ်လို့ဒီဆွေးနွေးပွဲမှာပညာရှင်တွေကသုံးသပ်ကြပါတယ်။ဒါပေမဲ့ဒီလိုအကျိုးအမြတ်ကိုခံစားကြရဖို့အတွက်အချိန်တော့ပေးရမှာဖြစ်တယ်လို့လည်းပြောကြပါတယ်ရှင်။